ရှင်ညာရှင်ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်တွေနှစ်ရက်ပြည့်ရဲ့ဆွေးနွေးဖို့စစ်ကောင်စီတာဝန်ရှိသူတွေအင်္ဂါနေ့ကဘင်္ဂလားဒေ့ရှ်ကိုသွားပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့မူလနေရပ်ကိုပြန်လာလိုပေမဲ့လည်းသူတို့ရဲ့တောင်းဆိုချက်တွေကိုစစ်ကောင်စီဘက်ကမလိုက်ရောသေးတာကြောင့်ပြန်ဖို့ခက်ခဲနေတာလို့ဒုက္ခသည်တို့ကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုစုံမှုကျော်ကပြောပြပေးပါအောင်ရှင်။
စစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင့်တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ခေါ်ရင်းနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်အစိုးရနဲ့စစ်ကောင်စီကြားဆွေးနွေးမှုတွေလှုပ်ဆောင်နေပါတယ်။မြန်မာအာဏာပိုင်တွေဘက်ကလည်းမကြာခဏဆိုသလိုဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေစခန်းကိုတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံတာအကျဲအလက်ကောက်ယူတာတွေလှုပ်ဆောင်နေပေမဲ့အခုအချိန်အထိတော့ဒုက္ခသည်တွေပြန်လာတာမတွေ့ရသေးပါဘူး။အင်္ဂါနေ့ကလည်းစစ်ကောင်စီတာဝန်ရှိသူတွေဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတချို့ကိုတွားရောက်ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းအမှတ်24ကရိုဟင်ဂျာဒုက္ခသည်တဦးကပြောပါတယ
်ဒုက္ခသည်စခန်းကိုရောက်လာတဲ့မြန်မာခုခုလေးအဖွေအားသူတို့ကခါယာခအစင်မရှိတဲ့ပြင်းနေအစင်တော့မရှိဘူးဒီမှာရောက်လာတာဟာခါယာခမာယာခတို့ဟိုအရာဟိုမှာလာဝခတို့သူတို့ပဲရောက်လာတာပါ35ဦးပါတယ်သူတို့ကဒီကဘင်္ဂလားဒေ့ရှ်ကဘီဂျီပီအဖွေအားနေပြီးတဲ့ကျူစုပြီးတော့သူတို့လက်ခံတယ်ဒုက္ခသည်စခန်းနဲ့စခန်းနဲ့စလေးနဲ့စချောက်သူတို့ဆရာမျိုးတို့လူတွေဝမဲ့တယ်တခြားလူတွေဝမမဲ့ဘူးသူတို့ကစီရင်ပါတဲ့လူတွေကိုပဲသူတို့မဲတာပါမဲတာကခမရတော့နေပြီးတော့မြန်မာကိုပြန်သွားချင်တာဟုတ်တယ်ကျွန်တော်ကမြန်မာကိုသွားချင်တယ်ဒီမှာမနေချင်ဘူးအဲ့လိုပြောတာပြတ်တာလည်းပါပဲ
အခုလိုမြန်မာစစ်ကောင်စီတာဝန်ရှိသူတွေလာရောက်တဲ့အချိန်မှာဒုက္ခသည်တွေအနေနဲ့နေရပြန်လို့ကြောင်းနဲ့သူတို့တောင်းဆိုထားတဲ့အချက်အလက်တွေကိုထပ်မံပြောဆိုခဲ့ကြပေမဲ့အင်္ဂါနေ့ကရောက်လာတဲ့သူတွေဟာခရိုင်နဲ့မြို့နယ်အဆင့်တာဝန်ရှိသူတွေလောက်သာဖြစ်တာကြောင့်ရိုဟင်ဂျာဒုက္ခသည်တွေတောင်းဆိုချက်တွေကိုတင်ပြပေးမဲ့အကြောင်းလောက်သာပြောဆိုသွားတယ်လို့ဒုက္ခသည်တွေကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကတော့နေရပြန်ခြင်းပေမဲ့စစ်ကောင်စီကိုအယုံအကြည်မရှိသလိုသူတို့တောင်းဆိုထားတဲ့နိုင်ငံသားအခွင့်အရေးအပြည့်အဝရရှိရေး၊လုံခြုံရေး၊အမခန့်ချက်ရရှိရေးနဲ့မူလနေရာမှာပြန်လည်နေထိုင်ရေး1982ခုနှစ်နိုင်ငံသားဥပဒေပြင်ဆင်ရေးစတဲ့အချက်တွေကိုစစ်ကောင်စီကလိုက်လျောမှသာနေရပြန်လာနိုင်မယ်လို့ရိုဟင်ဂျာဒုက္ခသည်တဦးကပြောပါတယ
်။ဆရာမမကိုစလီပြောနေတာဒီကနေ့ကျွန်တော်စကန်တွေကြားတာလေအဲ့မှာဒုက္ခသည်စကန်မှာတားမယ်လို့ပြောတယ်။အဲ့ဒါကျွန်တော်ရိုဟင်ဂျာတွေကလုံဝလာမကန်ဘူးလုံဝလာမကန်ဘူးလာမကန်ဘူးဆိုတော့ကျွန်တော်ဒီကနေ့ဒေါ့ရှော့ဂိုဟွန်ဘင်္ဂလားပြည်ကနေဘင်္ဂလားဒုက္ခသည်စကန်ကနေဒေါ့ရှော့ဂိုဟွန်ပဲသွားမှာမူလနေရာကိုပဲသွားနိုင်မှသာကျွန်တော်ပြန်မှာပဲပြန်ဖို့အသင်သင်းပဲမနေ့ကရင်ရနေပါကျွန်တော်အသင်သင်းပဲရှိသေးတယ်နမနေ့အချာ1980ဥပဒေမူကျန်ဥပဒေကိုပြတ်စင်းရမှာ1980ဥပဒေရှိရင်ကျွန်တော်ဘယ်တော့မှနိုင်ငံစားအခွင့်အရေးရမှာမဟုတ်ဘူးဆရာဆိုးရွားကိုလည်းကျွန်တော်မယုံဘူ
းလက်ရှိဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာစားဝတ်နေရေးအကျအတဲတွေနဲ့ရင်ဆိုင်နေကြရသလို ARSA အစွန်းရောက်အဖွဲ့တွေရဲ့တပ်ဖြတ်ဖမ်းဆီးလူရတာတွေနဲ့ပါရင်ဆိုင်နေရပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လည်းတိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနေရပ်ပြန်ခေါ်ဖို့စစ်ကောင်စီကိုမကြာခဏတိုက်တွန်းတာရှိသလိုတခြားနိုင်ငံတကာအဖွဲ့အစည်းတွေကလည်းဒုက္ခသည်တွေနေရပ်ပြန်ရင်းနဲ့ပတ်သက်ပြီးစစ်ကောင်စီကိုဖိအားပေးတာတွေရှိပါတယ်။စစ်ကောင်စီအနေနဲ့ဒုက္ခသည်တွေနေရပ်ပြန်ရေးကိစ္စစီစဉ်ဆောင်ရွက်နေတယ်လို့မကြာခဏပြောဆိုတာတွေလည်းရှိပါတယ်။